အမေရိကန်ပြည်သူ့နဲ့တရုတ်နိုင်ငံရဲ့အကြောင်းဘန်လုံကကစလို့အမေသာတင်ဖို့ရောက်ချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလက်မှတ်ရထုတ်နိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။တခါတင်တဲ့နိုင်ငံသားမှာထူးခြားလာတဲ့လက်နက်ရဲကုန်သွယ်ရေးသမိုင်းမှာအကျဉ်းဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာဘော့စ်ကပြောပါ Florida ပြည်နယ် Palm Beach မြို့ကသမ္မတ Trump ဘိုင်ဒန်မိုင်လာကိုအပတ်ကြီးစခန်းမှာတွေ့ဆုံမှုအတွင်ရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။သမ္မတဦးတွေ့ဆုံခြင်းကစပြီးတော့ဒီတိုင်းဆွေးနွေးမှုတွေလှုပ်ဆောင်လာခဲ့တာမှာဒီသမ္မတ Trump ကိုနေ့စဉ်ပြီးသားအစီအစဉ်တွေလုပ်ခဲ့တယ်လို့လည်းဝန်ကြီး Ross ကပြောပါတယ်။ဒီပြည်ကြပိုင်းဆိုင်ရာအကြံဉာဏ်ရယူမှုတွေနောက်တစ်ချိန်လုပ်ပြီးတာနဲ့အစားအသောက်နဲ့ကားကားဆိုင်ရာနိုင်ငံတကာစံနှုန်းဆက်ထားတဲ့အကြီးအမေရိကန်ကအမေသားတွေကိုဇူလိုင်လ16ရက်နေ့ထက်နောက်မကျဘဲတည်သွေးခွင့်ပြုဖို့တရုတ်ဆိုရကသဘောတူထားတဲ့အကြောင်းဝန်ကြီးဝက်စကအေဘီရောမှာသတင်းထောက်တွေကိုပြောဆိုသွားပါတယ်။တရုတ်နိုင်ငံဈေးကွက်ထဲထိုးဖောက်ခွင့်ရတာဟာသူတို့အတွက်တကယ်ကိုအရေးပါတဲ့အခွင့်အလမ်းဖြစ်တယ်လို့ဆိုပြီးအမေရိကန်ကွားမွေးပြည်အစိုးရကလည်းအခုသဘောတူညီချက်ကိုကြိုဆိုထားပါတယ်။ဒီသဘောတူညီချက်အရအမေရိကန်ရဲ့ဒီဗန်ဒါရီးတဲ့စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံထဲမှာတိုးချဲ့လုပ်ကိုင်ခွင့်နဲ့ရမှာဖြစ်ပါရဲ့ရှင်။